မင်္ဂလာညနေခင်းပါရှင်။ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ဆီမြတ်မုံနဲ့ကျွန်တော်ကြော်ကြော်တင်ပြပြမှာပါ။ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဘာဟာမားကျွန်းဘက်ကဒီဒီဖြည်းဖြည်းချင်းယူလျောက်သွားနေပြီးတော့ထိခိုက်ပျက်စီးတာတွေရှိထားပါပြီ။လူမျိုးစုနဲ့နိုင်ငံအဖွဲ့၄ဘွဲ့နဲ့မြန်မာညီညွတ်ရေးကော်မရှင်တွေ့ဆုံတာတမတော်ကအပြည့်အဝတက်တန်းတူတာတွေကိုအပြည့်အဝကကြိုးဆိုလိုက်ပါတယ်။အမေရိကန်အာဆီယံပူးတွဲပြီးပထမဆုံးပြင်ရှေ့ချောင်းစီလေ့ကျင့်မှုလုပ်ပါတယ်။ဒီတဲ့တွင်လည်းဒီခြားစိတ်ဝင်စားဖို့ထိတဲ့တွင်တွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ထိုင်းနိုင်ငံလိတ်ကျွန်းလူသက်မှုနဲ့တည်တံ့ချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းလို့သမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံတည်ချခံရပြီးတဲ့နောက်မှာဒီကိစ္စအပေါ်မြန်မာအစိုးရကဘယ်လိုများတုံ့ပြန်ပြောထားပါလဲ
။စပြောလို့မဲ့ကိစ္စကတော့ထိုင်းဗီမင်းမျက်စီကိုဟိုအနာခံတဲ့ဒီလိုပဲရှိပါတယ်။အဲထိုင်းမှာရှိတဲ့
ကျောင်းစုဝင်ကြီးဦးသိန်းစွေပြောသွားတာပါမြန်မာရွှေ့ပြောင်းလူငယ်နဲ့ဦးပြဲလေလွတ်မြောက်ရေးကြိုးပမ်းနေတာနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုမကြာခင်မှာပြေဆုံးနာဆင်ရပါမယ်တားပြင်တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေနဲ့အမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဦးတည်လာနေတဲ့ဒိုရီယာဟာရီကိန်းမုန်တိုင်းအကြောင်းတွေကိုလည်းနောက်ပိုင်းမှာပြောပြပေးပါမယ်အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဆုမြတ်မွန်တို့ကတင်ညာပေးကြပါမယ်ရှင်
ဒိုရီယာဟာရီကိန်းမုန်တိုင်းဟာဂရန်ဘာဟာမာကျွန်းဘက်ကိုဒီကနေ့မှတဖြည်းဖြည်းချင်းသွားနေပြီးမုန်တိုင်းရှိန်ကြောင်းအန်ဒရယ်ကြီးတဲ့ဆိုင်းလုံးကြီးတွေထားနေတယ်လို့မူကြီးရွာပြီးလေကင်းတိုက်နေပါတယ်။မုန်တိုင်းဟာကပ်ဘေးဆိုးကြီးလိုဖြစ်လာနေပြီးဖြက်စီးရကြည့်မယ်လို့မိုးလေဝသခန့်မှန်းသူတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမာကျွန်းဘက်ကိုဖြည်းဖြည်းချင်းရွှေ့သွားနေတာကြောင့်မုန်တိုင်းတံကိုခံရမယ့်ရပိုကြနိုင်တဲ့အတွက်ပိုးပြီးတော့အန်ဒရယ်ကြီးလာတာပါ။မုန်တိုင်းဟာနောက်ဘက်ကိုတနါရီ 1.2 မိုင်ကျော်နှုန်းနဲ့ရွှေ့သွားနေပြီးပြင်းပြလေတိုင်နှုန်းတနါရီ 168 မိုင်နီးပါးရှိတယ်လို့American Hurricane မုန်တိုင်းဌာနကဒီကနေ့မနက်ပိုင်းမှာပြောပါတယ်။ Grand Bahama ကျွန်းနဲ့ Abaco ကျွန်းတွေမှာအပြည့်အစည်တွေကြီးကြီးမားမားရှိထားတာကိုအာဏာပိုင်တွေနဲ့သူတို့အဖွဲ့ကတာဝန်ရှိသူတွေရဲ့ကနဦးဆန်းစစ်မှုကနေတွေ့ထားရတယ်လို့နိုင်ငံတကာချက်ချင်းကြီးနဲ့လာချမ်းကြီးအသင်းကပြောပါတယ်။စူဆူရွာပျက်စီးသွားတဲ့ဓမ္မမှုလုံးဝပြိုကျသွားတဲ့အင်ဂျီပေါင်း 13,000 တိရှိမယ်လို့ပြောပါတယ်။မုန်တိုင်းကြောင့်ဒဏ်ရာသူအရေအတွက်နဲ့အပြည့်အစည်ပမာဏကိုတော့ဒီကနေ့နှောင်းပိုင်းနဲ့ဒါမန်ရက်တွေပြင်ပူပြီးရှင်းရှင်းလင်းလင်းသိလာရမှာပါ။ဒိုရီယန်မုန်တိုင်းဟာဂရန်ဘာဟာမာကျွန်းကိုဒီကနေ့တနေ့လုံးနီးပါးဖြတ်တိုက်သွားမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပြီးမိုးရေချိန် 12 လက်မနီးပါးကနေ 23 လက်မကျော်အထိရွာနိုင်တယ်လို့ခန့်မှန်းထားပါတယ
်။ဆန္ဒပြမှုတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာဒီကနေ့အလဲတန်းနဲ့အထက်တန်းကျောင်းသူကျောင်းသားယာနဲ့ချီပါဝဲဆန္ဒပြကြပါတယ်။ကျောင်းတွေပြန်ဆဖွင့်တဲ့ဒီကနေ့တနင်္လာနေ့မှာကျောင်းသူကျောင်းသားတွေဟာစာသင်ခန်းတွေကိုမသွားဘဲဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေက၂ရက်အထွေထွေတပိတ်မှောက်ချဖို့ဆော်ဩထားတာနဲ့အတူတင်းလာနေရုံတက်ချိန်မှာမိရထားတွေပေါ်ကလူတွေမစစ်နိုင်အောင်လို့ရထားတကားတွေကိုဆန္ဒပြသူတွေကပိတ်ဆို့တားဆီးခဲ့ကြပါတယ်။တင်းကနေနေတုန်းကလည်းနိုင်ငံတကာလေဆိပ်တွေထဲကိုလူတွေမဝင်နိုင်အောင်လို့အတားအဆီးတွေလုပ်ခဲ့ပါတယ်။မြေအောက်ရထားဘူဒာတွေထဲမှာလည်းပိတ်ဆို့ဆန္ဒပြခဲ့တဲ့အတွက်ဘူဒာယုံတချို့ကိုပိတ်ခဲ့ရပါတယ်။စနေတင်းကနေဆန္ဒပြမှုတွေအတွင်းရဲတွေကိုတိုက်ခိုက်မှုလက်နက်ပိုင်ဆိုင်မှုတို့အပါအဝင်ဥပဒေချောဖောက်သူ159ယောက်ကိုဖမ်းဆီးခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဖမ်းဆီးထားသူတွေထဲမှာအသက်73နှစ်အထိငယ်သူတွေပါပါရယ်စနေနေ့တုန်းကဆန္ဒပြမှုတွေအတွင်းမှာဆန္ဒပြသူတွေဘက်ကအိမ်လုံးဘုံပေါင်း100ထက်မနည်းနဲ့ပြစ်ပောက်ခဲ့တယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူကပြောပါရယ်ရာဇဝင်မှုနဲ့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရေးဥပဒေချမ်းပေါ်မကျေနပ်တဲ့အတွက်ဟောင်ကောင်မှာဆန္ဒပြမှုဖြစ်နေတာသတင်း73ဘတ်ကျော်နေပါပြီ။အဲ့ဒီဥပဒေချမ်းကိုလွှတ်တော်မှာယာယီရုပ်သိမ်းထားပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်ပြည်မှာကြီးရဲ့ထိန်းချုပ်မှုပိုတိုးလာနေတယ်လို့ဟောင်ကောင်ဒေသခံတွေကမြင်နေကြတဲ့အတွက်အကြီးအကျယ်ဆန္ဒပြမှုတွေဖြစ်နေတာဖြစ်ပါတယ်
။ Israel နဲ့ Hezbollah အဖွဲ့တို့ကြားလေဗနွန်နယ်စပ်ချောင်းမှာတနင်္လာနေ့ကပြန်လည်ပြစ်ခတ်ကြပါတယ်။လေဗနွန်နယ်စပ်နာကအစ္စရေးကြီးတပ်စခန်းနဲ့မော်တော်ယာဉ်တွေကိုပစ်မှတ်ထားပြီးဟက်စ်ဘိုလာအဖွဲ့ကတင်ကားဖြတ်တုံးကြီးအတော်များများနဲ့ပစ်ခတ်ပြီးတဲ့နောက်လေဗနွန်တောင်ပိုင်းဘက်ကိုပြန်ပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။တနင်္ဂနွေညဘက်မှာတော့တိုက်ပွဲချသွားပါတယ်။ကုလသမဂ္ဂပြောခွင့်ရအန်ဒရီယာဒရန်တီကအဲ့ဒီဒေသမှာပြန်တည်ငြိမ်သွားပြီဖြစ်ပြီးကုလသမဂ္ဂငြိမ်းချမ်းမှုထင်သင်ရေးတပ်ဖွဲ့နဲ့လေဗနွန်စစ်တပ်တို့ပူးတွဲပြီးတော့နေရာယူထားပြီလို့နောက်ပိုင်းမှာပြောပါတယ်။ဒီကမှုတွေပေါ်ကုလသမဂ္ဂအတွင်းမှကြောင့်အန်တိုနီယိုဂူတရက်စ်ကအတော်လေးစိတ်ပူနေပြီးအစ္စရေးနဲ့ဟက်စ်ဘူလာတို့အကြား2006ခုနှစ်အပြစ်ခတ်ရေးဆဲရေးကိုချိန်ချောက်တဲ့လုပ်ရက်မှန်မှန်ကိုရပ်ဆိုင်းဖို့အားလုံးကိုတိုက်တွန်းထားတယ်လို့ပြောခွင့်ရကပြောပါတယ်။ဒီဖြစ်ရပ်တွေကိုတည်ထားပြီးလေဗနွန်နယ်စပ်ချောင်းမှာတင်းမာမှုအရှိန်မြင့်လာနေတဲ့ပုံစိုးရိမ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူကပြောပါတယ်။ဒါဟာအီရန်ကကျော်ရုံးနောက်ခံပေးထားတဲ့အဖွဲ့တွေကဒေသရင်းမှာညီညာရင်းနဲ့တည်ငြိမ်ရေးကိုချိန်ချောက်ပြီးမတည်မငြိမ်ဖြစ်အောင်လုပ်တဲ့နောက်ထပ်နမူနာတစ်ခုဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူကပြောပါတယ်။
American bidang tu Texas pihne odai samiu mas ni ni orang lu kuni yang tesis bidang nasi ni ada yang agak pekam huma. Tanah tamaha dekor pekak kerap si bidang negara kita mampu piring ajaran pe usulnya pada senyum mesiru American songzan sesi bureau FBI kapiu barai. Pekam ujang tesis dua duri lemah ada sekolah ni US sejauh tadi yang bawarai. Tanah yang duri lemah leh ye ya si dong yang ni sekolah la yang keling ada ubawa marai. Bajang, tanah tama aku lupa kah kedelai seram di hari ini. Dikurang lupa sangat hati jari lu udah samiu ye dapat aji ke Michael Garriga terindah dulu piawale. Seni ni ka webi lama mah kamau ni tanah tama Seth aduago. Bebel lanjut cuma mimpi jari dua siaga naga lagi tangan apa. Tuga kaya kebime jari gu tanah ni aji ke rajang ye ya si dia udah ya bale. Eri nama tanah tama hatu piaga. Sabu gadzigo, apain sige biro, awebi lama dechau tuya chongya gari go, tanna ne jika kera pibare. Nausou ma jere ga, tugo, yoshin yong deku bienbe gaba ge ma peisu jika biro ati panzige bare. Tadimpa ba indwe mawe, dexa jis nine ma daha dudia miyao jika mu pibwa gira pibare.
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေ9:00နာရီထိလိုင်းဒိုမီတာ7.965ချောင်းရှိတုံညလိုင်းဒိုမီတာ7.965ချောင်းငါနဲ့လိုင်းဒိုမီတာ25 kHz တိတိကိုချောင်းငါတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဒီရီကနေတနင်္လာညနေဘက်ဒီနေ့ကိုဒါရိုက်ဆက်လေးတို့ပြနေပါတယ်မြန်မာညီညာရေးလုပ်ငန်းရှင်ကိုဒီဥက္ကဋ္ဌငံကအခိုင်အမာထောက်ခံပြီး တော်ရကွယ်လွှဲမှုတွေကိုဆွေးနွေးညှိနှိုင်းတာတွေကနေတင်ဆက်ဖြစ်ရှင်ဖို့သက်ဆိုင်ရာဖွဲ့တွေကိုဆင်းနွေးညှိနှိုင်းတာတွေကနေတင်ဆက်ဖြစ်ရှင်ဖို့သက်ဆိုင်ရာဖွဲ့တွေကိုဆင်းနွေးညှိနှိုင်းတာတွေကနေတင်ဆက်ဖြစ်ရှင်ဖို့သက်ဆိုင်ရာဖွဲ့တွေကိုဆင်းနွေးညှိနှိုင်းတာတွေကနေတင်ဆက်ဖြစ်ရှင်ဖို့သက်ဆိုင်ရာဖွဲ့တွေကိုဆင်းနွေးညှိနှိုင်းတာတွေကနေတင်ဆက်ဖြစ်ရှင် ဒီနေ့မှာနေသားမှာငင်းချမ်းတည်ငြိမ်ရေးဟာနိုင်ငံစလုံးနဲ့လူလူနှစ်ရပ်စလုံးအတွက်တူညီတဲ့အကျိုးစီးပွားဖြစ်တယ်လို့လည်းကြေညာကြပြောပါတယ်။ဒါဆိုင်သူတွေအားလုံးအနေနဲ့ငင်းချမ်းရေးဆွေးနွေးပွဲရဲ့အချိန်ဟုံးကိုဆက်ထင်းသွားပြီးမြန်မာနိုင်ငံမြောက်ပိုင်းမှာတိခတ်ရဆဲမှုတက်တန်းရှိကြအောင်ထပ်တန်းစွာလှုပ်ဆောင်ကြမယ်လို့မျှော်လင့်နေကြောင်းဒီချင်းတွေအတွက်တရုတ်နိုင်ငံဟာလူသဘ
Munje in a Taiwan Jijo Prayo Chan Utaro Digini, Bangami Ramadri Somare, Korea Jones, my nuclear Kinsey and Lobido, Ninja Possam, Tuya Munigo, Shimshagi, Jane, Tangoria, Suya, Shita, and Shanangane, Bobi Sasan Kaima, and Lome Muara, Dadi Apo, Taiwan Jijo got Taukanjau, Tamra Munje in a Taiwan Jijo, Budra Drinza, Shilling with my Pioja Tavare, Dabi. Tiny Dangoria Ja, sit out like Sayan the Bodu Sajo, Lambert Tone and Gere Dwe, Nanangan Gagoyene, Selenet, the Sea Long and Rijama, Bubang Sayamuri, Bobi, Kaimalali, Melule, Dangoria, Tamaraga, Piojaba, Tavare, the Rinabaja, sit out Ashanangangu, Ki 20 day, Tamra Moje, Hinha, Nima, Tainangani, Bidom, Nimanangu, Ki Samava, Nimanangan Kis and Dimaro, Tamra Uemi, Nangano Daming and Rong Sansu Girune, Bodhuni, Matris and Boshi the Low. Legu Mune, Yana Bimashide, KMIC, Korea, Myama, Samuzo, Machimbame, Kanago, Dayama, Chibare, Nemanangam, Massiwai, Los Hamide, Dangoria, Longan, Rinine, Jomi Ganasaya, Jomiara, Kakarigo, Pishin, Bibo, Dre, Myama, Soyaga, Korea Desk, Yongo, Dangoria, Damra, Nemananga, Yangi, Ching, Kai, Biro, Penle, Melule, Dangoria, the Nenrima, Popia, Jabare, Nemanangam, Massiwai, Longide, Korea, Longan, Panga, Niajo, Shibare,
จาดาบรินิจายเนาะดองโกเรียตํราหาลาโอสနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုနဲ့ရှီတောင်အစနိုင်ငံများအာဆီယံဖွဲ့ဝင်နိုင်ငံတွေပထမဆုံးချင်းပူးတွဲစီကြောင်းစီလေးချင်းမှုဒီကနေ့စတင်ပြီးဖြစ်ပါတယ်ပိုင်ဆိုင်မှုညင်ပွားတွေတောင်ကျိုးပင်လယ်ထဲမှာပါလုံမဲ့ဒီပူးတွဲစီလေးချင်းမှုမှာစက်တင်ဘာ 14日ရက်တောင်ကျိုးပင်လယ်တို့ပူးတွဲဦးဆောင်တဲ့စီးရီးလေးချင်းမှုကိုထိုင်းပင်လယ်ခွေနဲ့တောင်ကျိုးပင်လယ်တို့အပါအဝင်ရှေ့တောင်အခြားကနိုင်ငံတကာရည်ပြမှာလှုပ်ဆောင်မှာဖြစ်ပြီးစင်ကာပူမှာအဆုံးသတ်ပါမယ်လို့ဘန်ကောက်မြို့အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဒီစီးရီးလေးချင်းမှုထဲမှာမြန်မာရည်ရွယ်ချက်ကိုထည့်သွင်းတဲ့အတွက်ဥပဒေပြောဆိုကြတာတွေရှိပါတယ်တခါ ASEAN phawin sen nainga sa lo nga jidaw de pawin da ma ba. Taw de opin le rin yibin nanami a lo ni ba go pain ne lu diu ga pyo tha de lu ASEAN phawin nainga dwe de ga Brunei, Malaysia, Vietnam ne Philippine nainga dwe ga pain ne lu pyo tha de ne mi dwe le shi ba de. Dilo pain sai mu pain a pyan yin bwa ni da jaw tin ma mu dwe shi ni chain ma be aku lu American ne ASEAN nainga ne pu dwe bi parama song jin yi chang si yi chin mu go lou ja da phit ba de.
Bangladesh nainga Technef myo ga Jadi Mura Doka des Kama, Yazwe Gang Gang Zang Lu Suduru Hinja Jago Jega Pieta Kevare, Anaya Awami League Party Dawin Shidu Dia, August Lago Mainunga, Doka des Kanema, Takanea Biro, Majinette Dita Kanune, Doka de Rija, Pribaka Pinirava, Eri Dawin Shidu, Takanaris Red Ninja, Jadi Mura Doka des Kandawaga, Dita Gayane Chiha, Doka des Kanego Villa Biro, Ruinja Doka de Rie, Amy Sisa Nugu Piasi Luye Kevare, Ruhinja Tanata Maria, Lechene, Eri Dawin Shidu, Tiso Nalu, Bangladesh. ရှိကပြောပြီးပြီးခဲ့တဲ့တစ်ပတ်အတွင်းမှာရိုဟင်ဂျာ၃ယောက်ကိုပြစ်တတ်ပါတယ်။တနင်္ဂနွေနေ့ကပြစ်ခတ်မှုအတွင်းမှာတော့တေဆုံးခဲ့တဲ့၄ယောက်မြောက်ရိုဟင်ဂျာဟာအသက်30ဆောင်းနှစ်အရွယ်နွာမိုဟာမက်ဆိုသူဖြစ်ပြီးတော့သူဟာဘင်္ဂလားဒေ့ရှ်ကိုထောင်၉၉၂ခုနှစ်ထဲကရောက်နေတာလို့ရဲကပြောပါတယ်။သူဟာတက်နက်မြို့ဒုက္ခသည်စခန်းတွေနားတဝိုက်ဒုစရိုက်လုပ်ငန်းတွေလုပ်နေတဲ့ ကိုကူးနေသူတွေဖြစ်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။အဝါမီလိဂ်ပါတီတာဝန်ရှိသူတေဆုံမှုအတွက်မတင်ကားလို့နူဝါမိုဟာမက်ကိုဖမ်းဆီးစဉ်တွင်မှာသူ့ရဲ့နောက်လိုက်တွင်ရဲတွေကြားအပြန်အလှန်ပြစ်ခတ်မှုမှာနူဝါမိုဟာမက်တေဆုံခဲ့တာလို့ရဲကAFP သတင်းကိုပြောကြားပါတယ်။ဘင်္ဂလားဒေ့ရှ်ရဲရီဟာဒီဥပဒေမဲ့တပ်ဖြတ်မှုတွေကိုလုပ်တယ်လို့လူ့အခွင့်အရေးဖွဲ့တွေကတော့အရင နေလာနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့ကကြင်ညာပေးခဲ့ကြပါရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တချို့ကိုတလဲတင်ပြပေးချင်ပါတယ်ထိုင်းနိုင်ငံလေကျုံအမှုထိုင်းတရားလွှတ်တော်ချုပ်ရဲ့စီရင်ချက်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဗားတုံ့ပြန်ပြောထားတယ်လို့ဆိုတာကိုအရင်ဆုံးပြောပြချင်ပါတယ် ထိုင်းနိုင်ငံတောင်ပိုင်းလက်ကျုံမှာလူငယ်တဲ့9နှစ်လောက်ကဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံခဲ့ရတဲ့ဖြစ်ရက်နဲ့တည်တံချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းအလို့သမားနှစ်ဦးပြန်လည်လွတ်မြောက်လာဖို့အတွက်ထိုင်းပြည်မင်းမြတ်ချန်ကိုအသနာခံစာတင်သွင်းဖို့ထိုင်းချီဆိုင်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းဥပဒေအကျိုးဆောင်တွေကကြိုးပမ်းနေကြပါတယ်။မြန်မာလူငယ်နှစ်ဦးရဲ့နောက်ဆုံးအယူ Shinibare. Remaining a lotama, Lumimu Gija in a Pido in Awinjitana, Pidansu Winji Utain Swigaro, Lejo Mune Patalu, Dingit Rinda de Gulu Piogare.
Sapio Nube Pisaro, Tang be a Nimesu, O Nakana de Nuba Shibare, Tang Maside, O the book was here, Lebe, Samus is in Nimare, Rao Lebe, Celebido Ma, O Tamade Milane, Sada Sound Pibabu, Sidin Shibare, the Pujamare.
ဒီလိုထိုင်းပြည်ရန်ချံကိုအတ္တမခန့်စာတင်မဲ့ကိစ္စမှာမြန်မာအစိုးရကပါဝင်လိုက်ပါကူညီဆောင်ရွက်ပေးမှလားဘယ်လိုဆောင်ရွက်ပေးသွားမှလဲဆိုတဲ့အသေးစိတ်ကိုတော့ဝင်ကြီးဦးသိန်းစွေကပြောမသွားပါဘူး။ဗြိတိန်လူငယ်နှစ်ဦးဖြစ်တဲ့ဟန်နန်ရီသရစ်နဲ့ဒေးဗစ်မီလာတို့2004ခုနှစ်ကအသက်ခံခဲ့ရတဲ့အမှုမှာမြန်မာရွှေ့ပြောင်းလူငယ်နှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိ ဟောက်ကြောင်းနဲ့လူသက်လက်နက်မှာတွေ့ရတဲ့တရားလေးစစ်ဆေးမှုမှာလဲသူတို့နှစ်ဦးနဲ့ပတ်သက်တဲ့အထောက်အထားတွေရှိနေတာကိုထောက်ပြပြီးတရားရုံးအစဉ်အဆက်ချိပါခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကော့စမီအကျဉ်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကိုနှစ်ထောင်15ခုနှစ်ကုန်မှာကော့စမီတရားရုံးကတည်တံ့ချမှတ်ခဲ့တာပါ။ သူတို့နှစ်ဦးပြန်လဲလွတ်မြောက်လာဖို့အတွက်ဥပဒေအကျိုးဆောင်တွေကယူကန်အစဉ်အဆက်ရှောက်ထားခဲ့ကြပြီမဲ့လို့ထိုင်းနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ထိုင်းတရားလွှတ်တော်ချုပ်ကနောက်ဆုံးယူကန်ကိုပြီးခဲ့တဲ့ကြာတာရင်းကပဲပယ်ချလိုက်တာပါ။ဒါကြောင့်နောက်ဆုံးမျှော်လင့်ချက်အနေနဲ့ထိုင်းပြည်ရဲ့မြင့်မြတ်ထံကိုအတနာခံစာတင်သွင်းဖို့ကြိုးစားနေတာမှာမြန်မာအစိုးရကိုယ်တိုင်ပါ ဒီကိစ္စမှာတလျှောက်လုံးလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကိုမဲအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါရဲ့ရှင်။
အခုလနှစ်ဆက်ကိုရက်နေ့ထိုင်းဗဟိုတရားရုံးကနောက်ဆုံးယူကန်ကိုပယ်ထားတဲ့စီရင်ချက်ကိုကြားနာခဲ့တဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးလို့နှစ်ဦးကိုယ်တိုင်လဲသူတို့မှအပြစ်မရှိကြောင်းနဲ့မြန်မာဆိုရပကအတက်နိုင်ဆုံးအကူအညီပေးဖို့ထောင်တရားရုံးမှာရောက်နေတဲ့မြန်မာတမ်းမှုကြီးကိုမေတ္တာရက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ထောင်တရားရုံးမှာမောင်စော်လင်းနဲ့မောင်
ကျွန်တော်တို့ရဲ့ဒီကမောင်စော်လင်းပေါ့သူကဘာလို့ဆိုတော့သူရဲ့ပုံစံကတော့ပေါ့နော်ပြန်ပန်းကြည့်လို့ရှိရင်နှုတ်ပိုင်းဆိုင်ကတော့ကျွန်မကြီးကောင်းတယ်ပေါ့ကျွန်တော်သတ်ပြရခြင်းပေါ့ကျွန်မကြီးကောင်းတယ်လို့ပြောလို့ရတယ်ဆွတ်ပြောတဲ့ဟိုတေးတန်ကိုပြန်ပြီးတော့အတီးပြရခြင်းပေါ့သူတို့နည်းနည်းဆဲလို့ရှာမှု ဖြစ်သွားတယ်လို့ကျွန်တော်တွေ့ရတယ်။တတိယမောင်စော်လင်းရနေပြီးတော့ကျွန်တော်တို့ဟိုတရားသူကြီးအပေါ်မှာထိုင်နေတဲ့တရားသူကြောင့်ကျွန်တော်တို့စီထိုးတတ်မှာလားဆိုတဲ့ဟာမျိုးရှင်းပြရရှိတယ်။နောက်တစ်ခုကဒီမှာအဲ့ဒီတန်ယုံကိုယ်စားလှယ်တန်မှုကြီးလာတဲ့အချိန်မှာတန်မှုကြီးကျွန်တော်တို့ကဒီအမှုမှလည်းမတက်ခဲ့ပါဘူးကျွန်တော်တို့လည်းဘာမှမတက်ဆိုင်ပါဘူးပေါ့လေကျွန်တော်တို့လည်းဒါကြောင့်မလို့မြန်
တဲ့နောက်ရပ်ပေါင်း60အတွင်းထိုင်းပြည်မင်းမျက်စီအတနာခံစားတင်သွင်းရမှာမြန်မာအစိုးရအနေနဲ့ပါဝင်ကူညီဆောင်ရွက်ပေးမယ်ဆိုရင်ထိရောက်မှုအများကြီးရှိမှာဖြစ်တယ်လို့ထိုင်းအကျိုးဆောင်ရှေ့နေတွေကပြောကြောင်းကုထူးချစ်ကဆိုပါတယ်
ပြီးခဲ့တဲ့ရပ်ပိုင်းမှာပေါ့မြန်မာအစိုးရဘက်ကတော့ပါဝင်ကြီးကြီးရှိတဲ့လူတယောက်ကကျွန်တော်ကိုဖုန်းဆက်လာပါတယ်သူတို့အနေနဲ့ဒီကျွန်တော်ရေးထားတယ်ပေါ့နော်ရပ်ပေါင်း60အတွင်းပြန်ရမယ်ဆိုတာဟောလာပေါ့ဘယ်လိုပုံစံလဲဆိုတာမေးပါလေကျွန်တော်ကလည်းအဲ့ဒီကိစ္စကိုထိုင်းရှင်းနေတာပြောတဲ့ပုံစံတိုင်းပဲကျွန်တော်တို့ရှင်းပြပါတယ်တို့ရဲ့တကယ်မြန်မာနိုင်ငံမှာတာဝန်ရှိတဲ့ဒီအဲ့လိုမျိုးပေါ့လေအစိုးရမှာတာဝန်ရှိတဲ့ကြီးတယောက်ကတော့တို့အဲ့ဒီတင်ထားပြီးပြီလို့တော့ကျွန်တော်ဖုန်းဆက်တဲ့ပုံကပြောပါတယ်ဗျာဟုတ်ကဲ့
ထိုင်းတရားသူကြီးတွေဘက်ကမောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နှစ်ဦးကိုတေးတန်းစင်ချက်ချမှတ်ရတဲ့အကြောင်းရင်းမှာ DNA မျိုးရိုးဗီဇအထောက်ထားကြောင်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အကျိုးဆောင်ရှေ့နေတွေကအဓိကထောက်ပြနေတာကထိုင်းရဲတွေဘက်က DNA မျိုးရိုးဗီဇကိုစစ်ချက်ယူရမှာတတ်မှတ်ထားတဲ့စံနှုန်းတွေနဲ့အညီမလုပ်ခဲ့ဘူးဆိုတာပေါ်လွင်နေတဲ့အချက်ဖြစ်တယ်လို့ကိုထူးချစ်ကပြောပါတယ်။
ထိုင်းနိုင်ငံလိတ်ချင်းလူသက်မှုတည်တံချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်တွေဦးပြန်လည်လွတ်မြောက်လာဖို့အတွက်ကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မှတ်ရင်ချင်းနိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကအနောက်ဆုံးအခြေအနေကိုလည်းပြောပြပေးချင်ပါတယ်တိုက်ပွဲတွေလျှော့ချနိုင်ရေးအတွက်အစိုးရညီညွတ်ရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးနေကြပေမဲ့လေရခိုင်ပြည်နယ်အထွန်းမှာတော့တိုက်ပွဲတွေကဆက်လက်ပြင်းထန်နေတာပါဒီကနေ့မှလည်းဘူးတီတောင်မြို့နယ်ဘက်ပါနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်နဲ့ဒေသခံတွေကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်အတွင်းအရက်သားနှစ်ဦးတပ်ဖြတ်ခံရတဲ့အမှုမှာ AA အဖွဲ့ရဲ့လက်ချက်လို့တပ်မတော်ဘက်ကဆွဆွဲထားတယ်လို့AA ဘက်ကတော့သူတို့မဟုတ်တဲ့အကြောင်းကိုညှင်းဆိုထားပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်အင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကုရင်သာနယ်စင်သေးပြင်းကျေးရွာဘက်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲဖြစ်နေတယ်လို့နောက်ပိုင်းတိုင်းစစ်ဆန္ဒချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစိုးဦးကပြောပါတယ
်။အခုဒီမှာဥယျာဉ်သာဝန်ကြီးနာမှာတိုက်ပွဲဖြစ်နေတာရှိတယ်။ဥယျာဉ်သာရွာထဲကသူမောင်းထုတ်ပြီးတော့မှဟာလားဥယျာဉ်သာရွာထဲမှာနေပြီးတော့ဒီဘက်စင်သေးပြင်းရွာထဲကကလားတွေကိုဒီကောင်တွေလက်နက်နဲ့ဟာလားလက်နက်ငယ်တွေနဲ့ပြစ်လို့စင်သေးပြင်းရွာထဲကလားတွေကမနေရတော့ဘဲနဲ့တိုက်ပွဲကိုသွားနေတာ။အခုအဲဒီနောက်မှာတိုက်ပွဲဖြစ်နေတယ်။
ပဲလို့ရာကိုတင်းချောင်နေရတဲ့စင်သေးပြင်းရွာသားဦးလှမောင်ကတော့ရွာနီးနားမှာတိုက်ပွဲဖြစ်နေတယ်လို့အသိပြုပြောပါတယ
်စင်သေးပြင်းနားမှာလေဦးရင်သာဟောမောင်ရောက်သူမပြန်ခတ်တယ်လို့ဒီနေ့ဆင်းနေ
ဒီကနေ့ဖြစ်ပေါ်တဲ့ပြစ်ခတ်မှုမှာအချိန်တွေမသိရသေးပေမဲ့မနေ့ကဖြစ်ပေါ်တဲ့တိုက်ပွဲမှာဒေသခံတွေထိခိုက်မှုရှိနေတယ်လို့ရွာသားတွေလည်းဆစ်ချောင်နေရတယ်လို့တခြားစင်သေးပြင်းရွာသားသူကပြောပါတယ
်မင်းသားတို့ကဘယ်သူဖြစ်နေသံဃောတော်ဦးရင်သာစင်သေးပြင်းစက်ကြီးမှာတင်းတွေနဲ့မင်းချူမင်းလုံးဆော့တယ်တော့သူ့နဲ့အင်ကြတယ်စက်ကြီးတော့ပြင်းနေတယ်လမ်းမကြီးတွေတဲမတွေကတော့ထူးတယ်ဒီဘက်ကရွာသားတွေကအခုထုတ်ပြနေတယ်ဟောစင်သေးကြီးကလားတွေနဲ့ထုတ်ပြီးသွားပြီမြေခိုင်တွေကဒီဒီတွေကိုထုတ်ပြီးတယ်ဟောဘာသာကလားတွေတော့ဟာသူလေးသူလေးပြီးတော့
ပြေကမှုဖြစ်စဉ်တွင်တင်မရွာမှာခြေချထားတဲ့မြန်မာစစ်တပ်လက်နက်ကြီးတွေနဲ့ပြေကမှုတွေများပြားနေပြီးပြေကမှုတွင်ခြေရွာသားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စင်သေးပြင်းရွာသားကပြောပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်ဘက်ကသတင်းမရရှိသေးဘူးလို့အေပြောခွေးရခိုင်ဒုခကပြောပါတယ်။မနေ့ညနေပိုင်းမှာကြောက်တော်မြို့နယ်ကဝါတောင်ခြေရွာကလက်မယားနူးဟာအမည်မသိသူတွေကနေဝင်ရောက်တပ်ဖြတ်သွားခဲ့ပါတယ်။
ตั้มรอบแรกก็รออีพวกเล็กๆลูกกูรู้สุดสุดท้าวันเลยไม่ได้อะไรมาครั้งนั้นวันนี้เรามาอันนี้ว่าท้องว่าน้ำมาสิเลยยังว่าเย็นกันแล้วกูสิเลยดูจังเดรอบ่ดูจังดูน้ำมาสีน้ำมาสีใดนี่ย้ายสิเลยยังไงยังไงเนี่ยย้ายสิเลยเจ้าหน้าที่เราเนี่ยมาดูนี่ยังไงมาใช้เราจะใช้ได้ยังบ่ประมาณยังไงเราใช้ยังไงวันนี้เรามาเอาชาวโลกมาเนี่ยใช้ไปเช่นนู้นมีเนี่ยเนาะมาดูดาวอันนี้วันนี้โคตรละอันนี้เราเนี่ยพอจะมีเที่ยว
วันนั้นไปตั้งขยะมุกิสัมมาอีเนี่ยพัฒนาเนี่ยสุดเลยตั้งรอบแรกก็สุดสุดเช่นนั้นพัฒนาไปอีพี่เอาคุยกับใครดูข้ากันยิ่งสุดเข้าไปเลยรูปแรกก็โอ้เอ็นลุงยูเวียบุตรตัดขาดรูปแรกอดีตมันเนี่ยก็ป้ามาไม่ใช่มันเนี่ยก็เลยปนยูมิวเนี่ยยูริโอเยสกันเนี่ยตัวเยอุสโอมินทีตอนนี้ทุกท่านขยะไปรูปตัดตัวเรื่องสุดละแต่ตระกันมันมีเทียบบ่าวแล้วชี้แจงกันไปเนี่ยมาเนี่ยมาเสด็จเนี่ยจะขยันได้กันอีพอดูจ้าใครบอกพี่น้าหนี้ ဒီကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကိုကို
င်ပြောပြပေးသွားတာပါ View American တန်ရဲ့တနင်္လာနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုတော့ညနေ 9:00 နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးတော့ဒီမနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအတိအပြပြပါစီရှင်
ရှင်ခင်ဗျမြမာပြည်တရားရေးမှန်တယ်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေတော်များများရှိနေပါတယ်။တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအဂတိတရားကင်းစင်မှုတရားသူကြီးတွေရဲ့စီနီတုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်မှုတွေကရှိနေတာပါ။ဒါကြောင့်မို့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံတရားစီရင်ရေးနဲ့တရားရေးမှန်တယ်ဟာဘလောက်ထိလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲဆိုတာကိုသုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှိနေအနေနဲ့view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင် daily life အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823954ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှိမှုကိုကျေးဇူးပါတယ်ခင်ဗျာ
။နောက်ပြန်အင်္ဂါနေ့ညမတိုင်ခင်မှာသောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA ရဲ့တင်းနေလာနေ့ညနေခင်းအစီအစဉ်လေးကိုနားဆင်နေရတာပါ။အခုတစ်ခါကတော့ဒီအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်း Florida ပြည်နယ်ကိုဦးတည်လာနေတဲ့ Dorian Hurricane မုန်တိုင်းအကြောင်းပြောပြပေးချင်ပါတယ်။ပြင်းရအဆင့်၅ရှိတဲ့ Hurricane မုန်တိုင်း Dorian ဟာ Bahama ကျွန်းစုမြောက်ပိုင်းမှာအင်အားကောင်းကောင်းနဲ့တိုက်ခဲ့ပြီးတဲ့နောက်အမေရိကန်အရှေ့တောင်ပိုင်းပြည်နယ် Florida ကိုဦးတည်လာနေပါတယ်။ကျွမ်းကျင်ပညာရှင်တွေကတော့ဒီမုန်တိုင်းဟာအမေရိကန်ကမ်းရိုးတန်းဒေသကိုမရောက်ခင်မှာအပြော့သွားဖွယ်ရှိတယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းမုန်တိုင်းရဲ့အရှိန်ကြောင့်မိုးလေကြီးနိုင်ပြီးဒီရေတက်တာတွေဖြစ်နိုင်တယ်လို့သတိပေးထားပါတယ်။ VOA သတင်းကြောင့် Mike O'Sullivan သတင်းပေးပို့ထားတာကိုတော့ကိုအောင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။တင်းငွေနေနေကဘာမားကျွန်းစုမြောက်ပိုင်းကို Dorian Hurricane မုန်တိုင်းဟာတနာရီ180ကီလိုမီတာနှုန်းနဲ့တိုက်ခတ်ခဲ့ပြီးပင်လယ်ပြင်မှာလည်းလှိုင်းကြီးခဲ့ပါတယ်။ဒီမုန်တိုင်းဟာ Florida ပြည်နယ်ကိုဥတည်ရွေ့ရှားနေတာကြောင့်ဒေသခံတွေကြိုတင်ပြင်ဆင်နေကြပေမယ့်လေအာဏာပိုင်တွေကတော့မုန်တိုင်းအပြော့သွားပဲရှိကြောင်းထပ်မံထားပါရယ်အမိမြေလွန်ကြိုရေးယာယီဝန်ကြီးကေဗင်မက်ကယ်လီနန်က
not making landfall.
America team ရောက်ပေမဲ့လည်း NDA မရှိဘူးလို့တော့မဆိုလိုပါဘူး။ဘုံနဲ့အချိန်ကြောင့် Florida မှာလေပြင်းတိုက်ခတ်ပြီးအချိန်တော်ကြာမိုးကောင်းနိုင်သလိုရေကြီးမယ်လို့လည်းခန့်မှန်းထားပါတယ်။ရောက်ဘက်ကမုန်တိုင်းရွေးလာချိန်မှာအခက်အခဲတွေတွေ့ရပါလိမ့်မယ်။
မုန်တိုင်းအရှင်ဟာဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ပဲစီဥတည်သွားနိုင်ပြီးတခြားဒေသတွေမှာလည်းရိုက်ခတ်နိုင်ပါတယ်။ကန်ယူရန်ဒေသတွေမှာတော့ရေလွှမ်းပြီးတော့အထူးအကဲအပျက်စီးတွေရှိနိုင်တာပါ
There'll be power outages, no question, and people need to be.
ဒါပြတ်တော့မှာတော့မီးပြတ်အောင်လုပ်မယ်မဖြစ်ပါဘူး။ဒါကြောင့်လူတွေအနေနဲ့ကြိုတင်ပြင်ဆင်ထားပါမယ်။ဒီဒေသမှာဒီချိန်အမြင့်ဆုံးတက်လေရှိတဲ့ King D တက်ချိန်မှာပဲကံမကောင်းအကြောင်းမလားဆိုတဲ့မုန်တိုင်းကြောင့်ရေကြီးချိန်နဲ့တိုက်ဆိုင်နေပါတယ်
။တောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူး Henry McMaster ကလည်းကန်ယူရန်ဒေသတစ်လျှောက်မှာနေထိုင်နေသူတွေကိုဘေးကင်းလုံခြုံရာပို့ဆောင်ပေးဖို့အရေးပေါ်အမိန့်တရက်တင်းဝင်နေကထုတ်ပြန်ခဲ့ပါတယ်။တင်းလာနေနေလေကစပြီးလူပေါင်း၈သိန်းခွဲနှီးပါမုန်တိုင်းတက်ခဲ့ရာဒေသကနေဆောင်ရှားနိုင်ဖို့လမ်းတွေလည်းရှင်းထားပေးခဲ့ပါတယ်။ဒေသခံတဦးဖြစ်တဲ့ Brian Brown ကအခုလိုပြောပါတယ်
If they say there's going to be flooding
ရေကြီးမယ်လို့သတိပေးထားတာကြောင့်မလို့ရေကြီးရဲ့ပစ္စည်းတွေရှစ်ဖို့လုပ်ထားပါတယ်။နေရာပေါ်ကဓာတ်ပုံတွေလိုမျိုးအပဝင်မှာကိုသိမ်းထားခြင်းနဲ့အမှတ်တရတွေကိုနဲ့မကွာထားပါတယ်။
ကားမှာစီပြည့်ထည့်ထားဖို့ဓာတ်ဆီဆိုင်တွေမှာလည်းကားတွေတန်းစီနေပါတယ်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးကလည်းအလားတူကဲတင်မဲ့အစီအစဉ်မျိုးတနင်္လာနေ့မှာစတင်မှာပါမုန်တိုင်းမဆက်ရောက်ခင်မှာတော့အမေရိကန်ရေတပ်သင်းမော်တွေလည်းတခြားနေရာကိုပြောင်းရွှေ့ထားပါတယ်တမရဒေါ်နယ်ထရမ့်ကလည်းအခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ
်ဂျော်ဘူးသမားတွေမှာဒီမုန်တိုင်းဟာကြီးဆုံးထဲမှာပါပါတယ်ဒါကတကယ်ပြဿနာကြီးပါ
ဒေသခံတွေတဘာဝမုန်တိုင်းဘေးကျဉ်းကျဉ်းခံပြင်ဆင်ကြဖို့ကေဇေးကြီးလုပ်သားတွေကလည်းသတိပေးနေပါတယ်ခင်ဗျာ
ကျားတော့ Florida ပြည်နယ်မှာ Hurricane Dorian ဝင်ရောက်မဲ့အရေးချိုးတင်ပြင်ဆင်နေကြတဲ့အကြောင်းတွေကိုကိုအောင်ကပြောပြပေးသွားတာပါဒီနေ့လာနေညနေခင်းအစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ VOA TV သတင်းရောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ် Intercept 17နဲ့ Mirsat 3 Satellite ဂျူရူတို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ဒီစီစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်လို့ရပါတယ်ရှင်အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်ဒိုရီယာဟာရီကိန်းမုန်တိုင်းဟာ Grand Bahama ကျွန်းဘက်ကိုဒီကနေ့မှတဖြည်းဖြည်းချင်းသွားနေပြီးမုန်တိုင်းရှင်ကြောင့် Andrew ကြီးတဲ့ထိုင်းလုံးကြီးတွေထားနေတယ်လို့မိုးကြီးရွာပြီးလေပြင်းတိုက်နေပါတယ်မုန်တိုင်းဟာကပ်ဘေးစိုးကြီးလိုဖြစ်လာနေပြီးဖြည့်စည်ရကြည့်မယ်လို့မိုးလေဝသခန့်မှန်းသူတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမားကျွန်းဘက်ကိုဖြည်းဖြည်းချင်းရွှေ့သွားနေတာကြောင့်မုန်တိုင်းတန်ကိုခံရမယ့်ရက်ပူကြနိုင်တဲ့အတွက်ပို့ပြီးတော့အန်ဒရယ်ကြီးလာတာပါ။မုန်တိုင်းဟာနောက်ဖက်ကိုတနားရီ 1.2 မိုင်ကျော်နှုန်းနဲ့ရွှေ့သွားနေပြီးဖြန်းညလီတိုင်နှုန်းတနားရီ 168 မိုင်နီးပါးရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကဒီကနေ့မနက်ပိုင်းမှာပြောထားပါတယ်။ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာဒီကနေ့အလဲတန်းနဲ့တတန်းကျောင်းသူကျောင်းသားယာနဲ့ကြည့်ပြီးတော့ဆန္ဒပြပွဲတွေမှာပါဝင်ကြပါတယ်။ကျောင်းတွေဆက်ပြီးတော့ဖွင့်နေဒီကနေ့တနင်္လာနေ့မှာကျောင်းသူကျောင်းသားတွေစာသင်ခန်းတွေကိုမသွားဘဲဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြကြတာပါ။ဆန္ဒပြသူတွေက၂ရက်အထူးတွေမှောက်ကြဖို့စော်ထားတာနဲ့အတူတနင်္လာနေ့ရုံတက်ချေမြစ်ဓာရီဘော်ကနေလူတွေမဆင်းနိုင်အောင်ရထားတကားတွေကိုပိတ်ဆို့တားဆီးခဲ့ကြပါတယ်။အမေရိကန်ပြည်သူတက်ဆက်ပြည်နယ်အော်ဒဆာမြို့မှာစနေနေ့ကလူ9ယောက်သေဆုံးပြီး22ယောက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာထဏသမားဟာတကူတော့ပြစ်ခတ်တာဖြစ်ပြီးနိုင်ငံတကာဒါမှမဟုတ်ပြည်တွင်းကအကြမ်းဖက်ဝါဒဆွဲအုပ်စုတွေနဲ့ပတ်သက်ဆက်နွယ်မှုမရှိဘူးလို့အမေရိကန်စုံစမ်းစစ်ဆေးဘူရို FBI ကပြောပါတယ်။မြန်မာနိုင်ငံရဲ့လူမျိုးစင်ကိုတရုတ်နိုင်ငံကအခိုင်အမာထောက်ခံပြီးသဘောထားကွဲလွဲမှုတွေကိုဆွေးနွေးညှိနှိုင်းတာတွေကနေလည်းဆင်ပြေရှင်းဖို့သက်ဆိုင်ရာဖွဲ့တွေကိုစင်စိုက်တောင်းဆိုခဲ့တဲ့ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကန်ရှောင်းကဒီကနေ့ပြောပါတယ်။ရင်ကျိုင်းကော်မရှင်နဲ့လက်နက်ကင်အဖွဲ့တွေတွေ့ဆုံဆွေးနွေးတာတက်မတော်ကအပြည့်အသက်တန်းတူးရော်တွေပေါ်ကြိုးဆိုတဲ့အကြောင်းလဲတရုတ်ပြောခွင့်ရကပြောပါရခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ကျွန်မကအခင်ပြုထွေးပါရှင် VOA American တန်ရဲ့တင်းလာနေညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 7.25ရုပ်ကနေထုတ်လင်းပေးခဲ့တာပါတော်ရရှင်တွေအားလုံးရှင်လန်းချမ်းနေကြပါစေရှင်ဒီ video ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ခဏလေးအကြောင်းမှကျွန်တော်တို့ပြန်ဆုံပြေးကြရအောင်ပါရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.